နိုင်ဂျီးရီးယားနိုင်ငံအဘူဂျာမြို့တော်ကဘတ်စကား KG တစ်ခုမှာပောက်ကွဲမှုဖြစ်ပွားလို့လူအနည်းဆုံး82ဦးသေဆုံးပြီးတော့နောက်ထပ်124ဦးဒဏ်ရာရရှိသွားပါတယ်။မြို့တော်အပြင်ပိုင်းကညာညာဘတ်စကားဂိတ်မှာတနင်္လာနေ့လူများရုံသွားကြချိန်မှာပောက်ကွဲမှုဖြစ်ပွားတာပါ။လူများကြီးဆက်နဲ့ဘတ်စကားကြီးတွေရှေ့မှာရပ်ထားတဲ့ကားကနေပောက်ကွဲမှုဖြစ်တာလို့ပောက်ကွဲမှုမှာအသက်မသေးတဲ့ကျန်တဲ့တဦးကိုကိုးကားပြီးတော့နိုင်ဂျီးရီးယားသတင်းဌာနကဖော်ပြထားပါတယ်။ရင်မောင်းကကားကိုရက်ခဲ့ပြီးတော့ပောက်ကွဲမှုမဖြစ်ခင်မှာနေထွက်သွားတယ်လို့သူကပြောပါရည်။ဒီတိုက်ခိုက်မှုကိုဘယ်သူကလှုပ်ဆောင်တာပါဆိုပြီးတော့ဝန်ခံပြောကြားတာမျိုးမရှိသေးပေမဲ့လည်းဈေးတွေအကြောင်းတွေလို့လူများနဲ့စီကားရာနေရာတွေကိုမကြာခဏတိုက်ခိုက်လေရှိတဲ့ Boko Haram Islam စစ်သွေးကြောအဖွဲ့ရဲ့လက်ချက်လို့အများကတန်တရာရှိထားပါရည်။ပြီးခဲ့တဲ့သတင်းပတ်အတွင်းမှာလူ60ကျော်သေဆုံးခဲ့ရတဲ့ဘိုနိုပြည်နယ်ကတိုက်ခိုက်မှုကလည်းသူတို့အဖွဲ့ရဲ့လက်ချက်ပဲလို့တန်တရာရှိခံထားရတာဖြစ်ပါလေရှင်။